ဗြိတိဗျာမာကြီးရဲ့နန်းတက်80ကျင်းအထိမ်းအမှတ်ခန်းသားတွေကိုဗြိတိနိုင်ငံမှာဒီကနေ့ဒုတိယမြောက်နေ့အဖြစ်နဲ့ဆက်လက်ကျင်းပနေပါတယ်။နှစ်ပေါင်း80အတွင်းမှာဗြိတိမာကြီးထမ်းဆောင်ခဲ့တဲ့တာဝန်တွေအတွက်ချင်းစုတင်အထိမ်းအမှတ်ဝတ်ပြုဆုတောင်းပွဲကိုလန်ဒန်မြို့တော်ကစိန့်ပေါ့စ်ကက်သီဒရယ်ဘုရားရှိခိုးကျောင်းမှာဒီနေ့မနေ့ကကျင်းပခဲ့ပါတယ်။ဒီဝတ်ပြုပွဲကိုတက်တော့96နှစ်အရွယ်ဗြိတိမာကြီးကိုယ်တိုင်တော့မတက်ရောက်နိုင်ခဲ့ပါဘူး။ဇာတာပိနေ့တုန်းကအခမ်းအနားတွေတက်ရောက်ခဲ့ပြီးတဲ့နောက်မှာပင်မန်းသွားတဲ့အတွက်ဒီနေ့ဝတ်ပြုပွဲကိုမတက်နိုင်တာဖြစ်တယ်လို့ဘတ်ကင်နမ်လန်းတော်ကသတင်းထုတ်ပြန်ပါတယ်။အိရှိမင်းသားချားလ်စ်ကဗြိတိမာကြီးကိုကိုးစားပြုပြီးတော့ဒီကနေ့မနေ့ဝတ်ပြုပွဲကိုတက်ရောက်ခဲ့ပါတယ်။ဝင်းစတန်နန်းတော်မှာအနားယူနေတဲ့ဗြိတိမာကြီးကရုပ်မြင့်တန်ကြားကတိုက်ရိုက်ထုတ်လွှင့်မှုတွေကိုကြီးရှုခဲ့ပါတယ်။မနေ့တော့ကတော့ဗြိတိမာကြီးမွေးနေ့အထိမ်းအမှတ်လန်ဒန်မြို့မှာကျင်းပခဲ့တဲ့စည်းရေးပြအခမ်းအနားမှာဗြိတိမာကြီးကဘတ်ကင်နမ်လန်းတော်လှသာဆောင်ကထွက်ပြီးတော့ပိုရှုခံခဲ့တယ်လို့တော်ဝင်လီဒတ်နဲ့ရေတပ်တို့ကလေရင်တွေနန်းတော်ဘော်ကဖြတ်ပြန်တဲ့အခမ်းအနားကိုလည်းနန်းတော်လာတာဆောင်ကနေပြီးတော့ထွက်ပြီးကြီးခဲ့ပါတယ်။ညာဘက်ကျတော့လေဝင်းဆန်နန်းတော်မှာပြုလုပ်ခဲ့တဲ့ဗြိတိမာကြီးကိုဂုဏ်ပြုတဲ့မိချူတိုင်ထွန်းညွှိပွဲကိုဗြိတိမာကြီးတက်ရောက်ပြီးတော့မိထွန်းညှိခဲ့ပါတယ်။ဗြိတိနိုင်ငံအနှံ့နဲ့ဒနသဟာယနိုင်ငံတွေအပါအဝင်ကမ္ဘာတဝန်းမှာဗြိတိမာကြီးအတွက်အထိမ်းအမှတ်မိချူတိုင်ပေါင်း 3,500 ကျော်ထွန်းညှိထားပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်၊ကျင်းပသမ္မတအမန်နျူယယ်မက်ခရွန်ပေါ်ဟမ်မင်းကြီးဖရန်စစ်အပါအဝင်ကမ္ဘာကောင်းဆောင်တွေကလည်းဗြိတိမာကြီးအတွက်ဆုတောင်းစကားတွေပေးပို့ခဲ့ကြပါတယ်။ဗြိတိမာကြီးရဲ့နန်းတက်80ပြည့်အထိမ်းအမှတ်ခန်းသားတွေကိုဇွန်လ5ရက်တနင်္ဂနွေနေ့အထိကျင်းပမှာဖြစ်ပါရဲ့ရှင်။